တရုတ်နိုင်ငံမှာအစုရှယ်ယာဈေးနှုန်းတွေဒီကနေ့ထိဆက်ချနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့စိုးရိမ်လုံမိလောက်တာပြောတွေကိုတာဝန်ရှိသူတွေကသတိပေးနေရပြီးသတင်းသုံးပတ်ကြားဈေးချနေတာကိုရပ်ဖို့လှုပ်ဆောင်ချက်အသစ်တွေကြီးညာပါတယ်။အစုရှယ်ယာဆန်ဈေးနှုန်းဖြစ်တဲ့ Shanghai Composite Index ဟာ600ဂိုင်းနှုန်းနီးပါးကြားဈေးနဲ့ပိတ်သွားပြီး Shenzhen Index က 2.5 ဂိုင်းနှုန်းကြားဈေးနဲ့ပိတ်ပါတယ်။အဲဒီလိုဈေးနှုန်းဆက်ချနေတာကြောင့်ဇွန်လအလယ်ကတည်းကဆိုရင်ဈေးကွက်တန်ဖိုးဒေါ်လာ 3.2 ထရီလီယံလောက်ဆုံးရှုံးသွားပြီးဖြစ်ပါတယ်။အစုရှယ်ယာတွေကြားဈေးနဲ့ရောင်းထုတ်ရတာမျိုးမဖြစ်စေဖို့ကြိုးစားတဲ့အနေနဲ့တရုတ်ကုမ္ပဏီယာပေါင်းများစွာကသူတို့ရဲ့အစုရှယ်ယာတွေအယောင်းဝယ်လုပ်တာတွေကိုဆိုင်းငံ့ပေးဖို့ဒီကနေ့လျှောက်ထားကြပါတယ်။ပြည်မကြီးကကုမ္ပဏီပေါင်း 1,300 ကျော်တနည်းအားဖြင့်ဈေးကွက်တဲကိုကုမ္ပဏီ 40 ရာခိုင်နှုန်းထက်မနည်းဟာအစုရှယ်ယာအယောင်းဝယ်လုပ်တာကိုရပ်ထားကြတာပါ။အစုရှယ်ယာဈေးကွက်ထဲမှာစိုးရိမ်ထိတ်လန့်စိတ်တွေပေါ်လာပြီးကြိုးကြောက်မဲ့ရောင်းထုတ်တာတွေကြောင့်ဈေးနှုန်းတွေကျသွားတာလို့တရုတ်နိုင်ငံရဲ့အစုရှယ်ယာလုပ်ငန်းကိုကြီးကြပ်တဲ့တရုတ် Security Regulatory Commission ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။